ีนี้นักธรรมนักภูมิเนี่ยมีละเฉยตั้งแต่นี้ยังรู้มิวอัตตานิลังตามนิวิมานุภามหาตรณุโมจิเป็นดังเฉลติโยอุชาวามิฉันรู้เจ้าเนี่ยที่มหาตรณุโมจิมาคันนี้อุชาวามิเจ้าเนี่ยก็รู้ที่ธาตุเรนตบาวาติยามยาท่านยาเนาะท่านจะได้ชิบปารุสีปัญชาสิ่งเย็นยุ่ยสิ่งเย็นอิมาพิอาเชียงอูอุโรกโรวาเมปิโอวาเนาะถ้าหาจันรูมาตรนุโมยีพิอาเชียงอูปุโรเรคะจันรูปัญชาบิโอติยามเมตบาวาติยามันท่านจะได้ชิบปาအဲ့ဒီတတ်တဲ့ချစ်ပါရဲ့အတိတ်ပဲသဘောတဘာဝကိုပြီးပြီးနားလည်ပြီးမှကျွန်တော်တို့ဒီဖျားရှင်နဲ့ဒီဘုရားဖျားတရားသံဃာယရဏသုံးပါးကိုပူဇော်ပါလေဒီပူဇော်ပါလေဆိုတော့ပထမကျွန်တော်တို့အဲ့ဒီတတ်တဲ့ချစ်ပါနဲ့ပတ်သက်လို့ပြေးကြအောင်နော်ကြာဘူးဗီဇာတိဘူးဗီဇာဖြစ်တော့တတ်သေးပါနော်အဲ့တော့အဲ့ဒီကြာမှုပိဒါတိဘူးပိဒါဖြစ်တဲ့သဘာဝတရားတွေဆက်လက်ပြီးတော့ကျွန်တော်တို့ပုံမူရှင်းလင်းအောင်လည်လာကြဖို့ပါအဲ့တော့အဲ့ဒီဓာတ်သက်ရှိပါမှာဓာတ်သက်ရှိပါသာပါဠိဘာသာကဓာတုလို့ခေါ်တာကိုမြန်မာဘာသာကဓာတ်လို့ပြန်ပါတယ်အဲ့ဒီဓာတုဆိုတာကတော့ဖြင့်အတ္တနောသဘာဝန်ဓာရီတိတိဓာတုအတ္တနောမိမိရဲ့သဘာဝန်သဘာဝကိုဓာရီတိပေါ်ဆောင်တတ်တဲ့သဘောကြောင့်ဓာတုဓာတုလို့ခေါ်ပါတယ်နော်အဲ့တော့အဲ့ဒီမှာဓာတ်သက်ရှိပါဓာတ်သက်ရှိပါမှာတော့မှတ်လူလွယ်တဲ့အကြောင်းအရာကအခုကျွန်တော်တို့ထပ်တလဲလဲပြင်ယူခဲ့တဲ့အချိန်မှာပါနေတဲ့ဒီသက္ခုသောတာကာဏသင်္ခေါกายะสุเรอัจฉิยุ5บาเนาะเออไอ้อัจฉิยุ5บาโหเวตัตตะโบเนี่ยขอတော့สักขุธาตุเนาะเมสิอัจฉิฏะตตะธาตุนาอัจฉิฏะสิงห์วาธาตุเสยอัจฉิฏะขานะธาตุนครอัจฉิฏะกายะธาตุกุอัจฉิฏะเออไอ้นี้ธาตุ5မျိုးကมิมิรู้เยยุเปขันธามาရှိနေတော့အကြည့်တ5မျိုးကိုဓာတ်5မျိုးဖြစ်နေခေါ်သုံးဆွဲပြီးတော့ရှင်းလင်းဖော်ပြတယ်အဲ့တော့အဲ့ဒီဓာတ်5မျိုးကိုလာရောက်ပြီးတော့အပြင်ကရိုက်ခတ်တဲ့အာယုံ၆ပါးကိုလည်းပဲအစင်တအစန္ဒစသည်မျိုးဖြင့်ယူပဓာတုတတ္တဓာတုကာဏကန္ဓာဓာတုရတ္တဓာတုဖုဒ္ဓပဓာတုဆိုပြီးတော့ဓာတ်ရိုက်ခတ်တဲ့ဓာတ်5မျိုးအဲ့တော့10မျိုးဖြစ်ပါတယ်အဲ့ဒီမှာမှတခါဒီအရှင်ယူပါယုံနဲ့သက္ခုပတာရာနဲ့ခြိတိုင်းခြိတိုင်းဆက်ပေါ်လာတဲ့နန္ဒအဲ့ဒီနန္ဒကိုတော့ဖြင့်သက္ခုဝိညာဏဓာတုနော်သက္ခုဝိညာဏဓာတ်သောတာဝိညာဏဓာတ်ကာဏဝိညာဏဓာတ်သိမဝိညာဏဓာတ်ခាយဝိညာဏဓာတ်ဆိုပြီးတော့အဲ့ဒီနန္ဒ၅ပါးပေါ်ပြပါတယ်အဲ့တော့အဲ့ဒီ၅၃နီး35ပါးဖြစ်ပါတယ်နော်အဲ့ဒီ35ပါးပြီးတော့ပါပါတယ်ဆိုလို့ရှိရင်မနောဓာတုမနောဝိညာဏဓာတုပြီးတော့မှဓမ္မဓာတုဆိုရဲဓာတ်၃ပါးပေါင်းပါအဲ့လိုပေါင်းလိုက်တဲ့အခါကျတော့ဓာတ်၁၈ပါးရဲ့လူခေါ်လာပါအဲ့တော့အဲ့ဒီဟာတွေအကြောင်းအရာမှာသိသိချာချာတစ်ခုပြီးတစ်ခုပြီးတတ်သူဤတဘာဝအဖြစ်နဲ့လိလာမယ်ဆိုရင်ရဝန်းပါလေနည်းနည်းပါလေသို့တော်လည်းပဲကျွန်တော်တို့တည်တည်တည်ထိုက်သည့်အစင်လောက်ပဲကျွန်တော်တို့လိလာပြီးတော့ဒီတတ်သူရဲ့တဘောတတ်ပြီးအလုံးလုံးပဲဆိုတဲ့တဘောကိုသိအောင်ကျွန်တော်တို့လိလာတာပါနော်အဲ့တော့ဒီမဟာတရဏုံတော်ကြီးမှာအတိတ်တွေကဘုရားရှင်ကဒီအမျိုးမျိုးနဲ့တဘာဝများကိုနားလည်အောင်ဟောကြားတော်မူတာเนาะအဲ့ဒီလိုဟောကြားတော်မူထားတဲ့ပရမတ္ထသဘာဝများကိုမိမိတို့ရဲ့ဉာဏ်နဲ့ရှင်းရင်ပြီးတော့ဒီသဘာဝများကိုနားလည်သဘောပေါက်ပြီးတော့ဘုရားကိုအာယုံပြုပြီးတော့သခုပူဇော်ခြင်းသဘောเนาะအဲ့တော့အဲ့ဒီတတ်သက်ဖြစ်ပါမှာသိရချာဓာတုလို့ခေါ်ရတဲ့ဓာတ်သဘောကို 怎么报告他就是的怎么报告心情也没心情也没教嘛。哎呦哎呦妈的天天都给你把他都可以去把用。你把他都可以去把用哈。第一安全带骨破伤的你呀妈。第一个把我伤的给你的安全带。အရှင်တဖြစ်သောယူပါယုံကိုဒီအရှင်အရှင်နဲ့ပို့ထွက်လာအောင်တကယ်ဆောင်ရွက်ပြီးတော့အဓိကဓာတ်ကအနင်းတနော်အဲ့ဒီကျန်လို့ဆိုရတဲ့ဘောဟာအခုကျွန်တော်တို့ထပ်တလဲလဲသုံးနေတဲ့စွမ်းအားအင်နာဂျီဆိုတဲ့ဘောပါပဲအဲ့တော့အနင်းဓာတုနော်လိုက်အင်နာဂျီဒီလိုပြောရင်ရပါတယ်အဲ့တော့အဲ့ဒီအလင်းဓာတ်ကပြယူပို့ဆောင်ပြီးတော့သက္ခုဓာတုလို့ခေါ်တဲ့ဒီမျက်စိအစီရဲ့ကိုအရှင်းနေကိုတဲလာပါတယ်တဲလာတဲ့အခါကျတော့ဒီအရှင်းရောက်အရှင်းဓာတ်တွေကနော်ဒီယူပါယုံတွေကသက္ခုပတာရလို့ခေါ်တဲ့အစီဓာတ်နဲ့ထိခိုက်ကြတယ်နော်အဲ့တော့ထိခိုက်ပုံထိခိုက်နေတဲ့ဘောကဖန်းယူတဲ့ဓာတ်နောက်ပြီးတော့ဝင်ရောက်လာတဲ့ဓာတ်ท่านนักผู้ปอเนาะဝင်ရောက်လာတာကအလင်းဓာတ်ပါเนาะဖန်ယူတာကသက္ခုအတိဓာတ်အဲ့ဒီမှာအဲ့ဓာတ်ဆိုတဲ့အကြာလုံးကြီးရဲ့အဓိပ္ပာယ်เนาะတိမ်တိမ်မွေ့မွေ့နားလည်ဖို့အချက်ကเนาะကျွန်တော်တို့အခုခေတ်ကလေ့လာထားကြတဲ့သိပ္ပံပညာရှင်များကပို့ပြီးတော့သဘောပေါက်အောင်ရှင်းပြတဲ့အကြောင်းရှိပါတယ်အဲ့ဒါကတော့ဖြင့်သက္ခုဓာတုလို့ခေါ်ရသောမျက်စိအကြည့်ဓာတ်တွင်ထူသောဓာတ်ဆွမ်းအားထူသောဆွမ်းအားပါပါအဲ့ဒီဓာတ်ဆွမ်းအားကကျွန်တော်တို့ထပ်တလဲလဲလည်လာထားတဲ့အကြောင်းအရာအလင်းဓာတ်နဲ့ဖြစ်ရင်နော်ဒီသက္ခုဓာတုမှာဓာတ်ပြောင်းလဲမှုဖြစ်ပါတယ်နော်ဓာတ်ပြောင်းလဲမှုဆိုတာ chemical change ဟောပါတယ်အဲ့တော့အဲ့ဒီထူရတဲ့ဓာတ်ကနော်အလင်းရောင်နဲ့ထိလိုက်တိုင်းထိလိုက်တိုင်းသူကနေပြီးတော့သတ္တဘာဝပြောင်းလာတယ်။ပြောင်းလို့လည်းမကအောင်သူကနေပြီးတော့အလင်းဓာတ်မှသိလျှက်စစ်ဓာတ်သို့ပြောင်းပြီးတော့ထုတ်ပြန်နိုင်လောက်အောင်အစွမ်းရှိပါ။အဲဒီလိုအစွမ်းရှိတဲ့အတွက်ကြောင့်မို့လို့ပဲသူ့ကိုသက္ခုဓာတုလို့ခေါ်တာပါ။နော်။သက္ခုဓာတုဆိုတာဟာအဓိပ္ပာယ်ကတော့ photo sensitive chemical element နော်။photosensitive elements အဲ့ဒီသဘောလေးတွေမှာကျွန်တော်တို့ဉာဏ်ကဝင်ရောက်ရမယ့်အချက်ကအပြင်ကဝင်ရောက်လာတာကလည်းပဲသဘောပဲအလင်းဓာတ်နော်အလင်းဓာတ်ကိုဖန်ယူတဲ့မျက်စိထဲမှာရှိနေတဲ့အကြည့်ဓာတ်ကလည်းပဲဓာတ်သဘောပဲအဲ့ဒီဓာတ်နှစ်ခုထိခိုက်ကြတဲ့အတွေ့နောက်ထပ်သဖြင့်ပေါ်လာတဲ့ဟာကတော့ဗါတယ်သက္ခုဝိညာဏဓာတုနော်အဲ့ဒီကြတော့ထူးတဲ့ချက်ပေါ်လာတာကသက္ခုဝိညာဏဓာတုဆိုတဲ့သဘောဟာပါတယ်လို့ဆိုတော့ဒီဒက္ခအခုပြောတဲ့မျက်စိဆိုတဲ့သဘောတရားကယုတ်ဓာတ်အလင်းဆိုတာကယုတ်ဓာတ်သို့သောမြင်စိတ်ခေါ်တဲ့သက္ခုဝိညာဏဓာတုဆိုတာကတော့နန္ဒဖြစ်ပါတယ်နော်အဲ့ဒီသဘောကိုသိအဲ့တော့အလင်းနဲ့နော်ယက်စီဒရုန်းတစ်ခုဟာပါတယ်နော်ယုတ်တတ်ကြီးနော်ယုတ်တတ်ကြီးအဲ့ဒီယုတ်တတ်တစ်ခုနဲ့တစ်ခုဖြီးမှပတ်ထွက်လာတယ်နော်နန္ဒတ်ဖြစ်ပါလေနော်အဲ့ဒီနန္ဒတ်ကပါနန္ဒတ်ဆိုမြင်စိတ်နော်မြင်စိတ်ဒီနန္ဒတ်သမျိုးဟောပါလားအဲ့တော့အဲ့ဒီမြင်စိတ်ဆိုတဲ့နန္ဒထွက်လာခြင်းဒီအလင်းဆိုတဲ့ပါတယ်နော်ယုတ်ဓာတ်နော်ဓာတုပါဓာတုဒါမျက်စိခေါ်တဲ့သက္ခုဓာတုဓာတိနော်အဲ့ဒီသက္ခုဓာတုနဲ့ပါတယ်နော်ယူပါဓာတုနှစ်ခုရှိလိုက်တာနဲ့တရားနဲ့ပါပေါ်လာတာနော်သက္ခုဝိညာဏဓာတုပေါ်ပါတယ်နော်အဲ့ဒီတော့အဲ့ဒီသက္ခုဝိညာဏဓာတုဆိုတာဘာသဘောရောနန္ဒနန္ဒဆိုတာဘာတဘောလို့စိတ်ဖြစ်အောင်ဆောင်ရွက်ပြီးရတာနော်အဲ့ဒီတော့သိရမယ့်အချက်ကယုတ်တရားမှဘာတရားကိုပြောင်းလာယုတ်ဓာတ်ကဘာဓာတ်ကိုပြောင်းသွားတာလို့ นั่นถ้าคุณเสียวมาเนี่ยนี่จะบอกว่าฮะแค่เชื่อซึ่งจะบอกว่าเสียวละเนาะลูกดักกะนั่นถ้าคุณเสียวเอาลูกวินัยเนี่ยจะบอกว่าที่จะเชื่อว่าเนาะนี่ถ้ารู้ไม่มีเนี่ยยากดีใจเอาสินลาบุเนาะအဲ့တော့မိမိရဲ့မျက်လုံးငယ်ကိုဝင်လာတာတွေကပါတယ်အစင်တက်ပြီနော်အဲ့ဒီအစင်တက်ပြီเนี่ยဘယ်လိုနဲ့ဖြီးတာလဲမျက်စိထဲမှာဖြီးရဲ့အကြည့်ဓာတ်နဲ့ဖြီးပါရဲ့အဲ့ဒီအစင်တက်နဲ့မျက်စိအကြည့်ဓာတ်နဲ့ဖြီးလိုက်တာနဲ့တပြိုင်နက်ပါထွက်လာတယ်အမြင်တက်ဖြစ်ပါရဲ့အဲ့ဒီအမြင်တက်ကလေးကိုဘယ်လိုခေါ်လို့နန္ဒပါနော်အဲ့တော့ထူးခြားတယ်ဆိုရဲသဘောကဘာထူးခြားလဲရတယ်ယုတ်တန်ကူလို့ဖြိုက်ခြင်းအားဖြင့်မသက်ပေါ်လာတော့နန္ဒထွက်တယ်အဲ့ဒါဟာသူ့ရဲ့တဘာဝနော်အဲ့တော့အဲ့ဒီသူ့ရဲ့တဘာဝကိုကျွန်တော်တို့ကနှလုံးသွင်းဖို့သင်ကျင်ဖို့နော်အဲ့ဒီမှာအဲ့ဒီမှာအချက်ကဒီတဘာဝတရားယုတ်ဓာတ်ဖြစ်သောအလင်းဓာတ်ယုတ်ဓာတ်ဖြစ်သောသကုပ္ပစာရနော်အဲ့ဒီနှစ်ခုဖြိုက်ရတဲ့တရားတွေပါပေါ်လာတယ်စိတ်တဘာဝမြင်စိတ်ကလေးပေါ်ရနော်ဟုတ်ကဲ့လားသက္ခုဝိညာဏဓာတုဆိုတာမြန်မာလိုပါခေါ်တာနော်မြင်စိတ်နော်သက္ခုဝိညာဏဓာတုဆိုတာအမြင်ဓာတ်နော်မြင်တဲ့ဓာတ်ကလေးပေါ်တာအဲ့ဒီမြင်တဲ့ဓာတ်ကလေးဟာနန္ဒနော်အဲ့ဒီတော့ဒီဒေသနာမှာဖော်ပြထားတဲ့အကြောင်းအရာကယုတ်ဓာတ်နှစ်ခုတို့ထိကြိုက်ခြင်းအားဖြင့်ဗဒ္ဒထဘောလာတော့နန္ဒထဘောရဲ့အဲ့ဒီသဘောကိုသိသိချာချာဉာဏ်ကသင်ခြင်းရမယ်အချက်နော်ယုတ်တနှစ်ခုထိယုံနဲ့ဗဒ္ဒထတဲ့နန္ဒထတဲ့အဲ့ဒီထွက်တဲ့နန္ဒကလည်းပဲသူ့လမ်းကြောင်းနဲ့သူပါနော်မျက်စိဆိုသောအကြည့်ဓာတ်သေးသူဘယ်သူဝင်လာမှာလဲအစင်ဓာတ်ဝင်လာမှာနော်ဘာသာပေါ်လာလို့အမြင်တတ်ပေါ်ရဲ့နော်ဒါသဘာဝလမ်းကြောင်းအဲ့ဒီသဘာဝလမ်းကြောင်းမှာအစင်းနဲ့မျက်စိအကြည့်နဲ့ထိတိုင်းထိတိုင်းသာပေါ်ရတာနော်အမြင်တတ်ပေါ်ရဟုတ်ကဲ့လားအဲ့ဒါဟာဘာတရားတော့သဘာဝတရားအဲ့ဒီသဘာဝတရားကိုသိမှနော်အဲ့ဒီသဘာဝတရားကိုသိမှဒါဟာပါတယ်သဘာဝတရားရှိဥပရိသရောရောနော်အဲ့တော့ဒီ physical energy နှစ်ခုဖြိလိုက်တာနဲ့သာထွက်လာ mental energy ပေါ်တဲ့နံစွာအားထွက်တယ်နော်အဲ့တော့အဲ့ဒီဟာဟာအခုလို့ပြောတော့နော်သဘာဝတရားများကိုတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့ပြောတော့လွယ်တဲ့သဘောသင်ရတယ်တိုးတော်လည်းပဲဒီအရှင်ယူပါယုံအကြောင်းကိုသိဖို့နားလည်ဖို့ဆိုရလဲပဲအများကြီးလိလာမှထို့အတူသက္ခုပ္ပစာရလို့ခေါ်တဲ့မျက်စိအကြည့်အကြောင်းကိုလိလာမယ်ဆိုရင်လည်းပဲဘလုံးကျေဝန်းစွာလိလာမှသိပါတယ်အဲ့တော့အဲ့ဒီဟာလေးဘုဒ္ဓလောက်တောင်လိလာထားတော့လည်းပဲပြည့်ပြည့်စုံစုံသိပြီလို့ပြောနိုင်တယ်ဘူးနော်အဲ့တော့အဓိကအချက်ကတော့ဖြစ်ရင်မျက်စိတဲ့သူရှင်ယူပါယုံဝင်လာပြီးတော့ရိုက်ခတ်တာနဲ့တပြိုင်နဲ့အမြင်တတ်ဖြစ်ပါလေเนาะအဲ့တော့တပ်ပင်နှမျိုးပေါ်လာတော့သုံးမျိုးပါအမြင်တတ်ရဲ့သက္ခုသူတတ်ရဲ့ပြောပါတယ်အမြင်တတ်တတ်သုံးပါဖြစ်နေတယ်အဲ့ဒီဘောကိုညာကရောက်အောင်လိလာဖို့ပါเนาะအဲ့တော့အဲ့ဒီမှာကျွန်တော်တို့သဘာဝတရားတွေကိုလိလာနေတယ်ဆိုတဲ့အဓိကကြီးပဲချက်ကသူရဲ့သဘာဝတို့ဤလုပ်ငန်းအဲ့ဒီမှာအလင်းကလည်းပဲပါတယ်လို့အလင်းသဘာဝနဲ့နော်မျက်စိကလည်းပါတယ်လို့မျက်စိရဲ့သဘာဝနဲ့အဲ့ဒီသဘာဝဓာတ်နှစ်ခုပူးပေါင်းပြီးအလုံးလုံးလွတ်ကြတဲ့တရားင်းနဲ့ဗာဒတ်ဖွယ်လာတာအမြင်ဓာတ်အမြင်ဓာတ်ဆိုတဲ့သဘာဝကနန္ဒနန္ဒဆိုတာဟာရုပ်တရားများနဲ့မတူဘူးနန္ဒသဲမှာကတော့ရှင်ရင်သူစွာအားနဲ့သူအလုပ်တွေလုပ်ကြတော့ဤတဲ့သဘောပါတယ်နော်အဲ့ဒီဤတဲ့သဘောလေးတွေကိုပါလို့ကြတော့မှတ်ထားတဲ့မှတ်တဲ့သဘောလေးပါတယ်ပြီးတော့ပါတယ်ခံစားတဲ့သဘောလေးပါတယ်ပြီးတော့ပါတယ်အားထုတ်တဲ့သဘောလေးပါအဲ့ဒါဟာနန္ဒသေမှာပါတဲ့သဘောဝါသွားအားတွေ သူတို့အကျေအလုံးလုံးပြလို့ကျွန်တော်တို့မြင်ပါတယ်နော်မြင်တယ်ဆိုတာဟာမိမိကိုယ်တိုင်ကငါမြင်တယ်ငါမြင်တယ်လို့မှတ်ယူထားတော့လေပဲတဘာဝတရားများအလုံးလုံးနေတဲ့အကြောင်းကိုမသိခြင်းကြောင့်ငါမြင်တယ်လို့ဆိုရင်မှတ်ယူတာဟုတ်ကဲ့လားအဲ့တော့အဲ့ဒီမှာအဓိကအချက်ကပါတယ်ငါမြင်တယ်ငါမြင်တယ်လို့တစ်သက်လုံးဆွဲမြဲမှတ်ယူလာတဲ့အချက်ကိုအခုပညာရည်နဲ့ဖြည့်ရှင်းတာဟုတ်ကဲ့ငါမြင်တယ်ဆိုတဲ့အစွဲကိုဗာနဲ့ဖြည့်ရှင်းတာလို့ပညာရည်နဲ့ဖြည့်ရှင်းတယ်အဲ့ဒီပညာရည်မှာအခြေခံကဓာတ်သုံးပါးပါတယ်နော်ဓာတ်နှစ်ပါးကပါတာလေရုပ်ဓာတ်အဲ့ဒီရုပ်ဓာတ်ဖြစ်တော့အစင်းဓာတ်နဲ့သက္ကုပ္ပတာရခေါ်တော့ယသိအကြည့်ဓာတ်တို့ထိခိုက်ကြသောအခါတွင်ပါတယ်မြင်သိဆိုတဲ့ဏ္ဍဖြစ်ပါတယ်ဒီဘောအရှင်းများကိုမှတ်မိရင်ပါသိလာတော့ငါမြင်တာဆိုတာကအစွဲအကျူအစွဲအမှတ်ကပြောတာနော်သဘာဝတရားကအလုံးလုံးနေတာကတော့ပါတယ်အရှင်းအာယုံနဲ့သက္ခုပ္ပတာရခေါ်တဲ့ယသိအကြည့်များထိခိုက်ခြင်းကြောင့်ဒါဖြင့်မြင်တဲ့ပေါ်ရစ်ပါလေနော်ဒီသဘောကိုနားလည်ဖို့အဲ့တော့ဒီသဘောမှားတဲ့ဒီမြင်တဲ့အမြင်တတ်ဖြစ်ဖို့လှုပ်ဆောင်ပေးတဲ့ယုတ်တန်နှစ်ပါးကိုသိလာတဲ့အပြင်ဒီထဲမှာနန္ဒတ်ဒီခပ်ပေါ်လာအောင်လှုပ်ပေးနေတဲ့ပါရှိတယ်တဘာဝတရားစနစ်ရှိနော်စနစ်ရှိတယ်နော်ခပ်ပေါ်လာရပါတယ်နန္ဒတ်ဒီကြည့်လိုက်သေးအားကတခုနဲ့တခုပူပေါင်းဖြိုက်ကြတာကဘာတက်တော့ယုတ်တာယုတ်တာနှစ်ပါးနှစ်ပါးဖြိုက်တိုင်းဖြိုက်တိုင်းပါထွက်လာတယ်ငန်းတက်ထွက်လာပါတယ်အဲ့ဒီမှာယုတ်တာတွေကနှစ်ပါးနှစ်ပါးတစုံတစုံမှာအခုမျက်စိနဲ့အားနဲ့အရှင်းယူပါယုံနဲ့ထို့အတူအခုပြောသမျှတွေကဘာတက်တယ်လို့အပန်တက်တွေနော်အပန်တက်တွေနဲ့ဘယ်သူနဲ့ဖြိုက်ကြတာလဲသောတပ္ပစာရခေါ်တော့နာအတိထနော်အတန်တန်နဲ့ဗတန်နဲ့ဆက်ကြည့်ရအောင်အသောတပ္ပစာရခေါ်တော့နာအတိတန်နဲ့အတန်တန်တို့ထိခိုက်လိုက်တာနဲ့တရားနဲ့ပါပေါ်လာတယ်အစရတ်ခေါ်တော့သောတဝိညာဏဓာတုဖြစ်ပေါ်လာပါတယ်နော်အဲ့တော့ဒီသဘောသဘာဝကြီးဟာပါတယ် natural law ဟုတ်ကဲ့ natural law ဆိုပါတယ်သမာဝတိဥပရိစာနော်အာယုဆိုတဲ့ဓာတ်နဲ့နော်အကြည်ယုတ်ဆိုတဲ့ဓာတ်နော်အပြင်ဘက်ကလာတာကိုပါလေခေါ်လို့အာယုဆိုတဲ့ဓာတ်ခန္ဓာကိုယ်မှာရှိနေတာနော်အကြည်ဓာတ်အဲ့တော့အာယုဓာတ်နဲ့အကြည်ဓာတ်နဲ့ခီတိုင်းခီတိုင်းပါတယ်နန္ဒတ်ပေါ်ပါလေအဲ့ဒီနန္ဒတ်ကတော့ဖြင့်သူ့နေရာနဲ့သူ့ပေါ်ကြတာသူ့ဓာတ်နဲ့သူ့ရစီမှာဖြစ်ပေါ်တော့ပါတယ်နော်အမြင်ကနားမှာဖြစ်ပေါ်တော့အကြံတက်ပါနော်အဲ့တော့အဲ့ဒီသဘောသဘာဝလေးအရင်ကလည်းကျွန်တော်တို့လေ့လာခဲ့ပါတယ်ဒီသဘောသဘာဝလေးဟာမိမိတို့ဉာဏ်ရှိသလောက်စဉ်းစားရင်စဉ်းစားသလောက်အောဘွေကောင်းတဲ့သဘာဝတရားလေးဆိုတော့အသိပါနော်အဲ့တော့အဲ့ဒီအောဘွေကောင်းတဲ့သဘာဝတရားလေးရဲ့အလုတ်တွေအဲ့ဒီအလုတ်တွေကပါလေဆိုတော့ဓာတ်တို့ဤအလုတ်တွေကျွန်တော်တို့အခေါ်เนาะဧသနာကဒါဘလူးရဲ့အလုတ်တွေတော့ဓာတ်တို့ရဲ့အလုတ်တွေပါတတ်တွေတော့ယုတ်ဓာတ်တွေနဲ့နန္ဒတ်တွေအလုတ်လုံးတွေတို့เนาะမြင်နေတယ်ကြားနေတယ်เนาะအဲ့ဒီအမြင်သွားအားတွေအရှားသွားအားတွေကိုမြည်ပြီးပြီးတော့မှမိမိတို့နေခြင်းလူဘဝလုံငန်းများကိုပြည့်ပြည့်စုံစုံဆောင်ရွက်နိုင်ပါတယ်เนาะလူဘဝမှာရှိနေတဲ့နေစဉ်နဲ့အမျှသောလုပ်ငန်းများကိုဆောင်ရွက်နိုင်ခြင်းဒီဒီဓာတ်တိအလုံးလုံးကအဲ့ဒီဓာတ်မှာပါတယ်နော်အရှင်ဓာတ်နဲ့ယသိအကြည့်သူတို့နှစ်ခုထိခိုက်၍ဖြစ်ပေါ်လာသောအမြင်ဓာတ်ဒီဓာတ်သုံးပါးထို့သူနောက်ထပ်ပါတယ်နော်အပန်ဓာတ်နဲ့သောတာပတ္တာရခေါ်ရနာအစီဓာတ်အဲ့ဒီနှစ်ခုထိခိုက်မှာပေါ်လာတယ်ဆရာဓာတ်အဲ့ဒီအမြင်တတ်ဖြစ်ဖို့ဓာတ်သုံးခုအကြာဓာတ်ဖြစ်ဖို့ဓာတ်သုံးခုအဲ့ဒီဓာတ်၆ပါးဟာเนาะမိမိတို့ဒီဘဝစီမှာရှားရတွင်သူတို့ဒီအဓိကအပြဆုံးနေရာကပါဝင်ပြီးတော့ဖူးကြီးနေတာเนาะ ဒီဓာတ်၆ပါးကနော်မိမိတို့ဘဝကြီးလျှောက်ရာတွင်အဓိကအကျဆုံးနေရာကဒီဓာတ်၆ပါးကပါဝင်ပြီးတော့ကူညီနေတာပါနော်အဲ့ဒါကိုမိမိကဉာဏ်နဲ့ဟုတ်ကြီးမဟုတ်ကြီးဖေးဖေးချာချာပိုင်ပိုင်ချာချာသိလားမြင်လားအောင်ရှင်းရှင်းကျင်းတော်လို့နော်အလုတ်ကပါလို့ဆိုလို့ရှင်းရှင်းစဉ်းစားလို့ပါအကြောင်းကိုသင်ရင်စဉ်းစားဖို့လို့ဒါအကြောင်းကိုသင်ရင်စဉ်းစားဖို့ဟုတ်လားအဲ့တော့အဲ့ဒီအစင်ဓာတ်เนาะအစင်ဓာတ်နဲ့ယစီအစီဓာတ်အဲ့ဒီနှစ်ခုရိုက်မှာအမြင်ဓာတ်ထို့တူအတန်ဓာတ်နဲ့နာအစီဓာတ်သို့နှစ်ခုဒီကိမှာအစီဓာတ်အဲ့ဒီသဘောနှစ်ခုဟာပဝန်းကျင်လောကနဲ့ဆက်ဆံပခါတွင်အရေးပါအရာရောက်ဆုံးนักโหรนะกิสาณคุเนาะยากิสาญญกิสาสระบาสระอเยปาอัญญาญาสงฆณคุเอริอัจจาฏะเนี่ยอัญญันตะผิดพอล่ะผู้ด้วยวายวงคุณีเนี่ยยุทธะ4บาเนาะยุทธะ2บาสิเอริตบอฤดูนี้ตีติชะเนี่ยอาณะลงตวินสิญญ์ดับละในอาคาจะတော့มิมิรู้อีญญังอ่ะเนาะมิมิรู้อีญญังอ่ะตบาวะตยาฤดูစိတ်ဝင်စားလာဟုတ်ကဲ့ဒါကိုစိတ်ဝင်စားလာမှာနော်သဘာဝတရားတွေအဲ့ဒီသဘာဝတရားတွေအပြင်မှာရှိတဲ့သဘာဝတရားတွေနော်မိမိဤရုပ်ခန္ဓာမှာရှိသောသဘာဝတရားမိမိဤနာမ်ခန္ဓာမှာရှိသောသဘာဝတရားအဲ့ဒီသဘာဝတရားတွေကိုသိသိချာချာနှလုံးသွင်းတာစဉ်းကျင်လက်တအောင်ကြိုးစားရအဓိကရွယ်ချက်ကပါတယ်နော်ငါမြင်နေငါကြားတယ်ငါမြင်ငါကြားလို့ငါမြင်လို့ငါပြီးတယ်ငါကြားလို့ငါပြီးတယ်လို့ဆိုရပါတယ်နော်အစွဲဥဆောင်ပြီးတော့လှုပ်လှုပ်နေတဲ့သဘောတဘာဝမှဓမ္မတဘာဝဖြစ်တော့ယုတ်တရားယုတ်တတ်တို့နံတရားနံတတ်တို့လှုပ်လှုပ်နေတာအမှန်လို့ဉာဏ်ထဲမှာသင်ချာလာအောင်အခုတဘာဝတရားတွေကိုသင်ယူပါတယ်နော်ဒါတွေကိုမလုပ်ရမှာနော်ထပ်တလေလေဒီတဘာဝတွေကိုစဉ်းစားဖို့ပါနော်အဲ့ဒီဟာကိုစဉ်းစားတတ်လာမှဆရာရှင်ကရှင်းပြနေတဲ့ပရမတ္ထဆိုတဲ့သဘောကိုဉာဏ်ကရောက်အောင်စဉ်းစားနိုင်စဉ်းကျင်နိုင်ဟုတ်ပါလားမိမိဉာဏ်ကတက်လန်းနိုင်နေအဲ့တော့အဲ့ဒီတော့ဒီအာယု၅ပါးတခါ၅ပါးကိုအခုရရှိနေနာကိုတိကျခွဲပြီးတော့ပြောရတဲ့အကြောင်းအရာကကျန်တဲ့တကား၃ပေါက်ဤလုံငါနဲ့ဒီတကား၅ပေါက်ဤလုံငါအလုံးကွာချရဲနော်ဘယ်လိုကွာချတာလဲဆိုရင်အခုမျက်စိကိုတဲလာတာကပါလေအလင်းစွာအားနော်အပန်းကိုတဲလာတာကအပန်းစွာအားအဲ့ဒီနှစ်ခုဟာဘာအဖြစ်နဲ့သူတို့ရောက်တာတုန်းလို့ဆိုရင်နော်အလင်းကလည်းပဲစွမ်းအားအဖြစ်နဲ့မျက်စိကိုရောက်တယ်နော်အတန်ကလည်းဘာဖြစ်နဲ့ရောက်လာလဲစွမ်းအားအဖြစ်နဲ့နှာကိုရောက်တယ်နော်ရောက်တော့ပြီးပုံပြီးမျိုးလေးကိုပြန်ဆင်းလာနော်ကိုကကြီးလိုက်တဲ့အခါကြီးခံရတဲ့ပစ္စည်းဟာခြေဘေးဝေးခြင်းဝေးမယ်တမိုင်ဝေးခြင်းဝေးမယ်မိုင်းတရားဝေးခြင်းဝေးမယ်ဟုတ်ကဲ့အဲ့ဒီအဝေးကြီးကချိန်နေရဲ့ပါတယ်နော်အာယုံကိုဒီမျက်စိလေးကမြင်အောင်လုပ်ပေးတာအဲ့တော့အဲ့ဒီပစ္စည်းကအကြည့်ခံရတဲ့ပစ္စည်းကဒီမျက်စိကိုမရောက်လာဘူးရောက်လာလားမြင်ရတဲ့ပစ္စည်းကမရောက်လာဘူးနော်အဲ့ဒီလိုမရောက်လာတဲ့သဘောအတ္တပတ္တလို့ပါဠိလိုနာမည်ပေးနော်မရောက်လာတော့ပါလေနော်အာယုံတရားလေနော်မရောက်တော့အာယုံတရားနော်ဒါအခုပြောနေတဲ့စကားကိုနားရတော့ရှားပါသို့သောအတန်ဖြစ်တဲ့နေရာနဲ့နားဆောင်နဲ့မိမိကြားတဲ့မှာပါတယ်လို့နေရာချာလို့ဟုတ်လားအဲ့တော့အတန်ဖြစ်တဲ့နေရာကအတန်ကဒီလိုသွားရင်အဖြစ်နဲ့လာရောက်လာတာနော်ပုဂ္ဂိုလ်ဖြစ်နေဒုတိယဖြစ်နေမရောက်ပါဘူးဟုတ်လားအဲ့တော့အဲ့ဒီသဘောကိုလည်းပါတယ်လို့ဒုတိယဖြစ်နေမရောက်လာတဲ့အတွက်သူလည်းပါခေါ်လို့မရောက်တော့အာယုံနော်အဲ့တော့ဘယ်နှပါးရှိရောနှစ်ပါးအမြင်နဲ့အကြာတို့ဒီပါတယ်အဆိုင်အခြေအဖြစ်နဲ့အစီရုပ်တို့မရောက်လာတော့ဓာတ်ဘာဝများနော်အဲ့ဒီဟာကိုသိဖို့နော်သူတို့ကခေါ်ရအစံပဒဓာတ်နော်မရောက်လာမျက်စိကိုသူက သွားအားဖြစ်နေတာလာတယ်အဆိုင်ချဲဖြစ်နေမလာဘူးဟုတ်ပြီနော်ဒီသဘောလေးတွေကိုသိသိချာချာနှလုံးသွင်းတတ်သင်ကျင်တတ်အောင်ကျွန်တော်တို့ကြိုးစားရမယ်အဲ့တော့နောက်တစ်ခုစဉ်းစားလိုက်လို့ရှိရင်နော်အတွေ့အကြုံဟုတ်ပါလားအတွေ့အကြုံဆိုတာဘယ်သူနဲ့ဘယ်သူနဲ့တွေ့အောင်ဆိုခန္ဓာကိုယ်ကိုဖုံးလွှမ်းထားတော့အရေးပြားအရေးပြားမှရှိရပါလေနော်ကာယပစာရဓာတ်ကိုအကြည့်ဓာတ်အဲ့ကိုအကြည့်ဓာတ်ပေါ်ကိုပစ္စည်းဝတ္ထုကလာပြီးတော့ပါလေမှာနော်ထိခိုက်မှာထိခိုက်မှာသူကပါလို့ကြတယ်ပြီးလာပြီးတော့အဲ့ဒီထိခိုက်တဲ့ဖုတ်ထပ်ပါအာယုံလေးကအသင်းအာယုံအမှန်အာယုံတို့နဲ့မတူဘူးတိုက်ရိုက်ပါလေနော်ရောက်တယ်တိုက်ရိုက်ထိတယ်ဟုတ်ပါလားအဲ့ဒီသဘောလေးကိုသိအဲ့တော့သူကတော့သံပတ္တနော်သံပတ္တဆိုတာတကယ်ထိရောက်သောအာယုံများနော်အဲ့တော့အဲ့ဒီလိုပဲအနတ်အာယုံဟာလည်းပဲနော်လေးနှင်းတဘောကပါလာတဲ့အနတ်ပစ္စည်းလေးတွေကနှာခေါင်းကိုတိုက်ရိုက်ထိခိုက်ရွေးအနတ်ဖြစ်တယ်ဟုတ်ပါလားအဲ့တော့အဲ့ဒီမှာဒီပြချရာသူ့အတွဲနဲ့သူပြန်ပြီးပြောမယ်ဆိုလို့ရှိရင်အတွေ့ဓာတ်ခေါ်ရဖုထပ်ပါအာယုနှင့်ပါလေကာယပတာရခေါ်တော့ခုအစီဓာတ်ဘာတတ်နဲ့ဘာတတ်ဆိုအတွေ့ဓာတ်နဲ့ခုအစီဓာတ်တို့ထိခိုက်သောအခါတွင်အတွေ့စိတ်ဟုတ်ကဲ့အတွေ့ကိုသိသောစိတ်ကာယဝိညာဉ်စိတ်ဖြစ်ပါလေဒါတတွေ့ဥပမာသုံးမျိုးတွေ့နော်ရုပ်တရားကနှစ်ပါးနံတရားကတစ်ပါးထုတ်အတူရဲ့အနန္တဆိုရင်လည်းပဲပါလေနော်အနံပါတဲ့ပစ္စည်းလေးနဲ့နော်နှာခေါင်းထဲမှာရှိနေတဲ့အချီဓာတ်နဲ့နှစ်ခုထိလိုက်မှအနန္တကိုသိတဲ့စိတ်ကလေးဖြစ်ပါတယ်အဲ့ဒါလည်းပဲပါတယ်အခြေခံ၃ပါးဟုတ်ပါလားယုံနှစ်ပါးနဲ့နံတစ်ပါးသူဟာလည်းပဲတကယ်ကိုယ်တိုင်ထိရဲ့နေရာမှာပဲဖြစ်ပါတယ်နော်အဲ့တော့အာယုံဒီကြည့်ကြည့်ကြည့်ရောက်လာပြီးတော့သိတဲ့သဘောမျိုးသူတို့ဘာခေါ်လဲသံပတ္တာအာယုထို့အတူပါပဲဆရာကြတော့လည်းသိကြပါလေနော်စားထားတဲ့ဝါထားတဲ့ပါလေတို့ဝါဘက်ကလေးရုပ်တရားတွေသူတို့နဲ့ဆရာနဲ့ထိလိုက်တာနဲ့တစ်ပြိုင်နဲ့ပါတယ်နော်ယတာအာယုယတာသိနော်သိမ်ဝဝိညာဏသိဖြစ်ပါတယ်အဲ့ဒီမှာလည်းပဲယုတ်တရားနှစ်ပါးနဲ့ဉာဏ်တရားတစ်ပါးဟုတ်ပါလားအဲ့တော့အလုံးသုံးပါးအတွဲပေါင်း၅ခုဖြစ်တော့ဉာဏ်တက်နဲ့ယုတ်တက်ပါလေဉာဏ်တက်က၁၀ပါးနော်ယုတ်တက်က၅ပါးအလုံးပါလေဉာဏ်တက်က၅ပါးယုတ်တက်က၁၀ပါးအလုံးပေါင်းတော့15ပါးရပါအဲ့ဒီသဘောတွေကိုသိသိချာချာနှလုံးသွင်းတတ်သင်ញင်တတ်ဖို့အလုံးအရေးကြီးနေနော်ပါဠိလိုအရေးကြီးနေတာတော့ဆိုတော့ဒီခန္ဓာကိုယ်မှာဓာတ်တွေကအလုံးလုံးလို့သိစားရင်လက်ဆောင်နိုင်တာဘယ်လိုအလုံးလုံးလို့ဓာတ်တွေအလုံးလုံးလို့သိစားအမျိုးမျိုးကိုဆောင်ရွက်နိုင်တယ်ဆိုတော့ဉာဏ်လေးပွင့်လာဖို့နော်ပွင့်လာဖို့ဉာဏ်ကပါတယ်ဓာတ်တွေအလုံးလုံးနေလို့မိမိတို့နေရင်ဆောင်ရွက်နေတော့ကိစ္စအဝဝပြင်းရောက်တာပါနော်ဒီဓာတ်ကြီးအလုံးမလုံးရင်မိမိတို့ဆောင်ရွက်မဲ့ကိစ္စတွေမပြင်းရောက်နိုင်ပါဘူးနော်အဲ့ဒီသဘောလေးကိုသိသိချာချာမိမိရဲ့ဉာဏ်မှာသင်ချာလာအောင်ကျွန်တော်တို့အခုသင်ယူတာနော်ဘာအကြောင်းကိုသင်ယူတာလဲဓာတ်ကြီးအကြောင်းကိုသင်ယူတာနော်ဓာတ်ကြီးအကြောင်းကိုသင်ယူတော့ဖာထက်တယ်လို့ယုတ်ဓာတ်တွေနန္ဒတ်တွေဟုတ်ပါလားယုတ်တဲ့တဲ့မှာနှစ်ပိုင်းခွဲလိုက်တယ်။အာယုံအဖြစ်နဲ့တိုက်ခိုက်တော့ယုတ်တ်နော်။အကြည်ဓာတ်အဖြစ်နဲ့အာယုံကိုဖန်ယူတော့ယုတ်တ်နော်။အဲ့ဒီယုတ်တ်နှစ်ခုဖြည့်ခြင်းကြောင့်ဆက်ဆံရပါတယ်နော်။ဉာဏ်ဓာတ်ဖြစ်တယ်နော်။အဲ့ဒီဘာလို့အခြေခံအပြာသုံးလို့ဆိုရင်ဒီဝတ်သုံးပါးသံသရာဆိုတဲ့ဆက်သုံးခုလေဖို့နေရာမှာဉာဏ်စိတ်ရှားစိတ်ဆိုတာပဲမှဖြစ်တာနော်။ဝိပါကစေနော်ဝိပါကစေမှာမာလီဖြစ်တာနော်ဉာဏ်စိတ်ပြားစိတ်တွေဖြစ်တာအဲ့ဒီဉာဏ်စိတ်ပြားစိတ်တွေဖြစ်ဖို့ကလေဝ သူတွေကဝင်လာတာလေအာယုံတွေကဝင်လာတာအဲ့ဒီအာယုံတွေကပဲဝင်လာတာလေသူ့တကားနဲ့သူ့နေရာဝင်လာတာအဲ့တော့အဲ့ဒီတကားခေါ်တဲ့အချင်းယုတ်နည်းရလဲပါလေလို့ဓာတ်တွေဝင်လာတဲ့အာယုံတွေလဲဓာတ်တွေဝင်လာတဲ့အာယုံဓာတ်နဲ့ခန်းနဲ့အချင်းယုတ်တို့နှစ်ခုရိုက်ဆက်မှပေါ်လာတာညံတာပေါ်ပါလေနော်အဲ့တော့အဲ့ဒီသဘာဝတရားတွေကိုဉာဏ်ကရောက်ပြီးတော့ဩလောကမှာဒီလေအလုလုနေတာတွေကဘုသူတွေတော့ဓာတ်တွေပါလို့ဉာဏ်ကသိလာမှာနော်အဲ့ဒီလိုဉာဏ်ကဓာတ်တွေထိအောင်ရောက်အောင်ကြိုးစားနေရတာဘာကြီးဝဲချင်းနေလို့နာမည်နာငါပြတာဟုတ်ပါလားမျက်စိရပါတယ်နော်ငါမျက်စိနားကလည်းငါနားလို့ဆွေလန်းနေတဲ့အဆွေကူစနစ်တကျပညာနှင့်ဖြည့်ရှင်းနိုင်ဘူးဟုတ်ကဲ့မျက်စိဆိုတဲ့သဘာဝတတ်ကိုပါလေပါဖြစ်လို့အလုံးကိုခဲခဲရင်ရင်တိချောက်ထားရတာနော်ဆွေကူတဲ့သဘောမဟုတ်ဘူးမျက်စိတစ်ခုကိုတိချောက်ဖို့တိချောက်နေတာလူသားတို့ဘယ်လိုမှမျက်စိဖြစ်အောင်မလုပ်နိုင်ဘူးနော်သူ့တဘာဝတရားနဲ့သူတိဆောက်လာထားလို့ဒါဒီမျက်စိလေးတွေကမဖြစ်နိုင်အလုတ်ကောင်းစွာလုပ်နိုင်တာเนาะအဲ့တော့သူကတိထားတဲ့အတိုင်းဘဝကိုစတဲ့အချိန်ပဋိပ္ပတိတည်တဲ့အချိန်ကလေးကမျက်စိဖြစ်ဖို့အပါလာတာဒီစားရုပ်အဲ့ဒီဒီစားရုပ်ကလေးတဖြည်းဖြည်းတဖြည်းဖြည်းကြီးထွားလာလို့အဲ့ဒီဒီစားဓာတ်ကကြီးထွားလာတဲ့အတွက်အခုအချိန်မှာတော့ပါတယ်ပြည်စုံသောသက္ခုဓာတ်နော်သက္ခုပတာဓာတ်ဒီအခုခါမှာမိမိတွင်ပြည်စုံသောရှိနေတာအဲ့ဒီရှိနေတဲ့သက္ခုပတာဓာတ်ဟာဘယ်ကစခဲ့ရတာလဲပဋိသေတည်တဲ့အချိန်ကစခဲ့ရတာအဲ့ဒီသဘောလေးတွေဟာမိမိဉာဏ်နဲ့သင်ကျင်ရမယ့်သဘောတဘာဝများနော်အဲ့တော့ဒီမျက်လုံးဟာအခုဖြစ်ချင်းဖြစ်လာတဲ့မျက်လုံးတော့မဟုတ်ဘူးနော်ပဲချင်းကစတဲ့ခဲ့ရတာနော်ပဋိပ္ပရိတေရေကဒီမျက်လုံးလေးကပါလာတာအဲ့ဒီမျက်လုံးဆိုရက်ဒီသဘာဝတည်းမှာပါပါတော့ဓာတ်ပါလေအဲ့ဒီဓာတ်ဟာအလွန်ထူးခြားတဲ့ဓာတ်ဘယ်လိုထူးခြားတဲ့ဓာတ်လဲအရှင်အာယုံကိုဖန်ယူအမြင်ဓာတ်ဖြစ်အောင်ပြောင်းနိုင်သောစွမ်းအားရှိတယ်နော်ဘာလို့ဖန်တာလဲအရှင်အာယုံကိုဖန်ယူပါပြောင်းပေးရတော့အမြင်ဓာတ်ဖြစ်အောင်ပြောင်းပေးတာအစင်းအာယုံကပါတတ်တော့ရုပ်ဓာတ်ပါပြောင်းပေးလိုက်တဲ့အမြင်ဓာတ်ကပါတတ်တော့ငန်ဓာတ်ပါအဲ့ဒီဟာဟာအထူးကြဆုံးသဘာဝနော်ငန်ဓာတ်ဒီရုပ်ဓာတ်ကိုမြည်၍ဖြစ်ပေါ်တယ်ဆိုတော့ညာလည်းပဲအဲ့ဒီကရိယာဤပြည့်စုံကောင်းမွန်မှုပေါ်မှာတည်တယ်နော်အဲ့တော့ဒီကရိယာတွေကလူတို့ရဲ့ဉာဏ်နဲ့တော့ဒီလိုအသိအာယုံကအမြင်တတ်ဖြစ်အောင်ဒီကရိယာမျိုးမတည်နိုင်လေဘူးတည်ဖို့လည်းပဲမလွယ်လာဘူးဟုတ်ဘူးလားအဲ့တော့ဒီသဘောတဘာဝကြီးမိမိဤဉာဏ်နဲ့တစ်ဆင့်ပြီးတစ်ဆင့်စဉ်းစားဓမ္မဩဓာတ်တဘာဝကြီးဒီခန္ဓာကိုယ်မှာနော်အလုတ်တွေလုံနေပါလားလို့ဉာဏ်ကစဉ်းစားတတ်လားသင်ကျင်တတ်လားအရေးကြီးတာကဘာကိုသုံးဖို့လို့ဉာဏ်ကိုသုံးဖို့ဉာဏ်ကိုသုံးတဲ့အခါကျတော့ဘယ်ကိုရောက်အောင်သွားရမှာလဲဓာတ်တဘာဝကိုရောက်အောင်သွားရမှာအဲ့တော့ဓာတ်တဘာဝတွေကိုလည်းပဲတစ်ခုစီတစ်ခုစီမိမိတို့ဉာဏ်မှခင်းနေရှာရှာသိမြင်လာအောင်အခုလိုသုတ္တပညာနဲ့ဆူဆောင်းယူပါဟုတ်လားအဲ့တော့မျက်စိဆိုတဲ့တဘာဝဓာတ်နော်နောက်ပြီးတော့အစင်းဆိုတဲ့အပြင်ကရိုက်ခတ်လာတဲ့ဓာတ်ဒီတက်ဒီဟာတကယ်သိအောင်လေ့လာမယ်ဆိုရင်အရှင်းတတ်ရဲ့အကြောင်းသိဖို့လည်းအလွန်ကျေဝန်းတယ်နော်မျက်စိဆိုတဲ့ယူပါဒ်ဘုနဲ့သက္ကုပ္ပါဒ်ဓာတ်ဤအကြောင်းကိုပြည့်ပြည့်စုံသိဖို့လည်းအလွန်ကျေဝန်းတယ်သို့တော့အချုပ်အားဖြင့်နော်ဒီသက္ကုပ္ပါဒ်ခေါ်တော့အစီဓာတ်မျက်စိရဲ့မှာပါတဲ့ဓာတ်ကလေးဟာသူရဲ့အရွယ်ပမာဏဘယ်လောက်ရှိရောသံဟူသောပမာဏပဲရှိပါဘယ်လောက်သေးနေတဲ့ဓာတ်ကလေးကအလွန်ကျယ်ဝန်းသောယူပါယုံခေါ်တဲ့ဉာဏ်ဝင်းကြီးနော်ဉာဏ်ဝင်းကြီးရဲ့အရွယ်ပမာဏပါပဲလို့အလွန်အလွန်က 秘密欠尽了，结婚来，好吧？哎，老结婚托就把勇气鼓，滴滴恰恰，六六分的啊，六老大几个，三五公分嘛，那老许多，七六分的啊，六六分的啊，哎，那边嘛是啊，也是嘛是啊，哎，这七六分的算阿鲁表的啊，好个，树叶发的了，也是它，喏。念得起啊，六分内呢，十苦大度，喏，哎，你得出来的无很地位个，哎，老酸巴的咯，阿龙阿龙，第二月三五公分嘛，那下边许多那位阿龙结婚咯，巴的咯，因为你有弟弟姐姐，破头皮内啊，就算阿七巴的，喏，哎，拉哈巴的火咯。他都一直把握，喏，都把阿龙骨变成好，天天我我都跟关系的熟了，五年个有嘛？哦，第十苦大度，十苦大度，有你的，他把握的，他老开心嘛，拉路飞拉没，好吧啦？爱你的玻璃，喏，爱你的玻璃，顾叫你的面，顾加你的个吧嘞，喏，阿南达个，喏，拿路加油。哎，你拿出来把那种多大大猪啊，加的铁熬姜皮来加，姜皮卤来呗，加的，好吧？哎喽，哎，你他的把我面皮秘密一难看的呢，秘密一又看的那爸妈阿六米了，先生们别你也们呐，阿六贵六米呀的，喏，哎，你他的把我的把六米了。先生们别没眼门呐，都干那呢，都不露骨，露米家吧嘞，大路吧路嘛路，娘啊，土村有几年不？喏，娘啊，这里路土村几年他拉嘛，把家母拿来了，他家母拿来啊，他家母拿来喽，这里拿来的娘啊，把路开不了，不顾大多都拿出来。水果皮皮能软起吧嘞？喏，如果他丢哪里了，你说也把我皮皮能拿喽？不过在这话，都拿出来水果，第年纪伢个皮皮能吧嘞？喏，他叫母乳，是母乳，第他叫母，皮皮恰恰，他不跑跑就拉吧？喏，他的玻璃果哪里哪里看见了？不顾大家所以就说嘛喏这里嘛比你恰恰那龙尊呀是你呀没有啊切对喏这里切对这里嘛不如表你的龙我说我看见了啊顾家他就表你的你呀嘛喏啊顾家你的哈利亚发展中那他好不啦啊人家是家是给呀，把那种男的，那里男的可以哈，都家熬了杯杯了，都我一看的，男汉的，要啥呢？这些呢？家嘞，表姐，那里的我留的下，现在喏，啊，男汉的一看你是一群马扎的，把你骗了，家是去的，哎呀，你去的去，喏。哎，你妈压这个里皮皮薄了的，底气没的，不要玩的，不要说话的，哎，你都不玩，都不玩嘛，喏，压这个也玩的，皮薄了的，底气的，不要玩的，不要说话的，哎呦，皮薄的都玻璃骨了，欧巴的，好个了，皮薄的都玻璃骨了，就破的，欧巴的，喏。地里的玻璃罗巴壳喽，皮皮也抓的玻璃罗巴嘞喽，边个？哎，那个，你妈在干个？哎，路都搞出来家喽，五八皮边，好个了，你妈都搞站出来家，路出来家喽，五八皮边，哎，那个你妈在干那说法喽，皮皮皮，把我的牙松巴巴，哎，皮皮皮，把我的牙松巴哈。你是马匹的匹的别的，那马匹做匹的别哈， Minyan lai pu luwe haba pati lu usra lon telung pi telung paling dar siat sain suara li gu nyangga hulu ya pati lu tu ye set tu ye lan jang gua elu api api apain apain ne set tu ye pi ye tu ye tu ha kiti bian ne lu lu ni ya suara gu nyangga sen za lu ya ba le no မျက်စိကြတော့သူ့ရဲ့အရှိန်ကအလွန်မြန်နေတယ်အပန်းနဲ့မတူအပန်းလှိုင်းရဲ့အလုံးလုံးပုံကနှီးတယ်မျက်စိရဲ့အလင်းလှိုင်းရဲ့အလုံးပုံကအလွန်အလွန်မြန်နေမြန်တော့ဘယ်လိုဖြစ်နေလို့ဆိုရင်အမြဲတမ်းဒီအလင်းလှိုင်းတွေကရိုက်ခတ်နေတော့သူ့မှာကြားတွေကအပြက်အပြက်ဖြစ်တာကိုမြန်ကမလိုက်နိုင်ဘူးဟုတ်ကဲ့လားအဲ့တော့ဘာဖြစ်နေလဲအမြင်တတ်ဟာအမြဲတမ်းရှိတယ်လို့ထင်နေဟုတ်ကဲ့အပြစ်လို့အငင်းဆိုင်တို့ဒီလုပ်ငန်းကစာပေါင်းများစွာညံနေအတွက်သူကတော့အစင်မပြတ်ဖြစ်နေတယ်လို့ထင်ရတယ်သူလည်းပဲပါတယ်လို့စစ်တီပြည့်နေတယ်အလုံးလုံးကြသို့သောအပန်းကျတော့စစ်တီပြည့်ရဲ့သဘောကိုညံကလိုက်လို့မိနိုင်တယ်ဟုတ်ပါလားသို့သောဒီဘဝတရားတွေမှာတော့ဘုရားဖြစ်ဖြစ်စစ်တီပြည့်ခေါ်တဲ့ဥပတ်တိပင်ခဏဆုံးချက်နဲ့အလုံးလုံးကြပါအဲ့တော့ဒီသဘောသဘာဝတွေကိုကျွန်တော်တို့ကျူကျူဆာဆာလိလာနေရတဲ့သဘောကနော်လိလာနေရတဲ့အကြောင်းညင်းကပါတယ်လို့မိမိတို့ဤနံခန္ဓာတွင်ကပ်နေတယ်ပါတယ်လို့အစွဲနော်ဘာအစွဲလို့အတ္တအစွဲငါအစွဲပုဂ္ဂိုလ်အစွဲတွင်ပြောနိုင်မှာညာပြောဖို့အတွက်ကျူစားတာနော်အဲ့တော့အဲ့ဒီမှာအခုဝင်လာတဲ့ပါလေတို့အာယုံဆိုတဲ့ဓာတ်တွေနော်ဝင်လာတာတွေကပါလေတို့အာယုံဆိုတဲ့ဓာတ်တွေနော်ပါလေတို့အစင်းအာယုံဓာတ်အပန်းအာယုံဓာတ်အနံ့အာယုံဓာတ်အတွေ့အာယုံဓာတ်အရသာအာယုံဓာတ်တွေဒီဓာတ်တွေကဘာလို့ကြောင်အကြည့်ဓာတ်တွေကိုရိုက်ခတ်တိုင်းရိုက်ခတ်တိုင်းပါလေဖြစ်တော့ဉာဏ်ဓာတ်တွေအမြင်တဲ့ကြာတဲ့အနန္တရသတဲ့သူတတိဖြစ်နေတာเนาะအဲ့တော့အဲ့ဒီဓာတ်ဆိုတဲ့သဘောဝတရားတွေအလုံးလုံးနေတယ်ဆိုတာမှเนาะနန္ဒတ်ထဲမှာလည်းပဲဓာတ်တွေအလုံးလုံးနေဟုတ်ကဲ့နာခန္ဓာထဲမှာလည်းဘယ်လိုအလုံးလုံးနေလို့ဓာတ်တွေအလုံးလုံးနေရုပ်ခန္ဓာထဲမှာလည်းဘယ်လိုအလုံးလုံးနေလို့ဓာတ်တွေအလုံးလုံးပါတယ်အဲ့ဒီသာကိုသိမှာပါတယ်လို့นังคันดาอิสภาวะเนาะพี่ก็ว่าเลยยุคคันดาอิสภาวะโอ้ยเนเนเนเส้นตามๆเนี่ยถูกป่ะยุคคันดาได้มาแล้วทุกข์ได้ลุกๆเนี่ยเนาะฐานที่ลุกๆเนี่ยนังคันดาได้มาแล้วฐานที่ลุกๆเนี่ยไอ้นี่ตัวโกญาณก็ยกล่ะอ๋อสินดารู้เนาะเออฐานที่ลุกๆนี่ล่ะกูว่าว่าเลยยุคคันดายุคฐานที่ลุกๆนี่ล่ะก็ขอรู้ยุคขันธ์นันดัตติอลุลุนี่ล่ะก็ขอให้นันขันธ์ล่ะเนาะไอ้တော့ไอ้นี่ยุคขันธ์นันขันธ์มาอลุลุนี่แหละตัตตโบฤกูมิมิโกไรงะญาณเนี่ยเตวิชาญาณ2ลงทวินดะสิญญินดะอ๋ออะกุตุฏฐะปัญญาฤสุจองเลยล่ะเอาล่ะอะกุยะนี่แหละบุตุฏฐะฤหาพระเจ้าหมู่ตีผู้รู้ยุคขันธ์เนี่ยมาพาได้ตัตวีပြောပါတယ်။နံခန္ဓာရဲ့မှာပါတဲ့ဓာတ်တွေအဲ့ဒီဓာတ်တွေပါလို့ရတယ်။အလုတ်တွေလုံနေကြလို့အလုတ်တွေလုံနေကြလို့ပါပြောရတယ်။မြင်နေတယ်၊ကြားနေတာ။ဟုတ်လား။အဲ့ဒီမြင်မှု၊ကြားမှုကိုပဲအခြေခံပြီးသူတို့ကိုအားကိုးပြီးတော့နေ့စဉ်ဘဝကိစ္စတွေဆောင်ရွက်ရတာ။ဟုတ်လား။နေ့စဉ်ဘဝကိစ္စတွေကိုဆောင်ရွက်တဲ့နေရာမှာဒီအမြင်နဲ့အကြားကပါလို့ပြောရတယ်။အကြီးဆုံးအထောက်အကူပေးရတာเนาะအဲ့တော့အဲ့ဒီလိုအကြီးဆုံးအထောက်အကူပေးနေတဲ့သဘောသဘာဝတွေဆိုတာပါလေဓာတ်တွေပါเนาะအဲ့ဒီဓာတ်တွေကဘယ်လိုလွတ်လွတ်နေတာလဲစင်စင်မပြမညံ့မနာဆောင်ရွက်နေကြရတယ်ဟုတ်ကဲ့လားယုတ်ဓာတ်တွေကလည်းဘာလို့နေရတာလဲစင်စင်မပြမညံ့မနာဆောင်ရွက်ရပါတယ်နန္ဓာတွေကလည်းစင်စင်မပြမညမနာဆောင်ရွက်ရပါလေအဲ့ဒီသဘောတွေကိုချုံမုံသုံးသပ်ခြင်းနဲ့ Yoga dei vecchi fi, nandan dei vecchi fi, sinse me pia me yamena alulu miare sure tapo ahodige sine. Agora, eri ahodige sine, sinse me pia me yamena luya sine ma, pata bawa paro, dukha da bawa. Agora, dukha da bawa behema paro, sinse me pia me yamena lu miare tema, dukha da bawa paro. ဟုတ်ပါဘူးရလို့မရလို့နားလို့မရလို့သူ့ဘာခေါ်လဲဒုက္ခအဲ့ဒီဒုက္ခဟာယုတ်တ္တိရဲ့မှာလဲပါနေတယ်ယုတ်တ္တိကလည်းသူ့အလုံးသူစဉ်ဆက်မပြမရမနာလို့ရတယ်ထို့အတူနန္တတိရဲ့မှာလည်းပဲဒီတ္တိဟာစဉ်ဆက်မပြမရမနာလို့နေရလို့ဒုက္ခတွေပါတယ်ဟုတ်ပါလားအဲ့ဒီတော့အဲ့ဒီဒုက္ခဆိုတဲ့သဘောနဲ့ဘာနဲ့တွဲနေတာလဲထပ်ပြီးနေတွေ့နေပါတယ်เนาะအဲ့ဒီမှာမှာပါတယ်ဒီဒုက္ခကြောင့်ဖြစ်ပေါ်လာမြင့်ရုပ်ဓာတ်အနန္တတိမှာဖြစ်ပေါ်နေတဲ့ဒုက္ခတရားကိုဉာဏ်နဲ့မြင်သိတိုင်အောင်သင်ရင်ပြီးတော့ဖြာရှင်ကိုပူဇော်မယ်ဟုတ်ကဲ့ဒီတရားတွေကိုဉာဏ်လေးကမြင်လာပါပြီသိလာပါပြီဆိုတော့ဗာအတိတ်တွေပေါ်လာတာတော့ရှင်ဟောကြားတော်တရားတော်များဟာသိမွေ့ပါလားနည်းနည်းပါလားလို့မိမိဉာဏ်မှာထင်မြင်လာတယ်ဟုတ်ပါလားအဲ့ဒီလိုထင်မြင်လာခြင်းကဘာလို့အထောက်အကူပြုဘုရားရှင်ဤဂုဏ်တော်ကိုကြီးညိုတတ်တာဟုတ်လားဘာလို့ကြီးညိုတတ်လာတာလဲဘုရားရှင်ဤဂုဏ်တော်ကိုကြီးညိုတတ်လာပါတယ်နော်အဲ့တော့အဲ့ဒီမဟာတရဏဂုဏ်တော်ကြီးရဲ့ရည်ရွယ်ချက်ကပါတယ်ဖြာရှင်ဤကုံတော်ကိုသူပိုင်းနဲ့သူကန္တာစီညူဒယူရီဒအောင်လေဒီဆရာတို့ဖြာကြီးကစီမံပေးတာဟုတ်လားသဘာဝတရားတွေဒီပိဋကသုံးပုံထဲမှာမြောက်များစွာရှိတယ်အလုံးပြန့်နှံ့နေတာအကုန်လုံးအနှစ်ထုတ်ယူပြီးတော့ဒီအနှစ်သာရတွေကိုနော်မိမိတို့ကိုယ်တိုင်ရုပ်ခတ်ခြင်းအားဖြင့်၎င်းစဉ်းစားခြင်းအားဖြင့်၎င်းပါရီပြည်လာတယ်သဘာဝတရားတွေပြည်လာဟုတ်လားသဘာဝတရားဆိုတာဓမ္မသဘာဝနော်အဲ့ဒီဓမ္မသဘာဝကြီးကိုသိရသိကြောင်းအတွက်အထူးကြိုးစားနေရတာဟာကြီးရွယ်ချက်ကပါတယ်နော်အမှန်တရားကိုမိမိတို့သိဖို့နော်အားကိုသိဖို့လို့အမှန်တရားကိုသိဖို့အဲ့ဒီအမှန်တရားဆိုတာကိုပါဠိလိုပါခေါ်လို့သစ္စာနော်အဲ့ဒီသစ္စာဆိုတဲ့အဲမှာယုတ်တ္တိယောနန္ဒတ္တိယောဘာလို့လဲဒုက္ခရောက်ဟုတ်ကဲ့ပါ။ဒါရင်ဒုက္ခရောက်တယ်နော်။ယုတ်တ္တိယောနန္ဒတ္တိယောဒုက္ခရောက်နေတာ။အဲ့ဒီဒုက္ခရောက်နေတာအမှန်ပဲလို့သိမှပါတယ်နော်။ဒုက္ခသစ္စာကိုအတိတ်ပဲပေါက်ရောက်မယ်နော်။ဒုက္ခသစ္စာကိုအတိတ်ပဲပေါက်ရောက်ဖို့ဆိုတာဟာဘုသူစီကိုရောက်နေကြတာနော်။ယုတ်တ္တိနဲ့နန္ဒတ္တိမှရောက်နေတဲ့ဒုက္ခပါနော်အဲ့ဒီဒုက္ခကိုသိလာတော့သိလာတော့ဘာဖြစ်တယ်သိလားဒုက္ခနှင့်ခန္ဓာအမြဲတမ်းပါလုံးနေတော့တွဲနေရဲ့ရုပ်ခန္ဓာဉာဏ်ခန္ဓာတို့နှင့်ပါတယ်တွဲနေရဲ့ဒုက္ခတွဲနေရဲ့အဲ့ဒီဒုက္ခဟာခန္ဓာရှိသမျှဒုက္ခကရှိမှာပါအဲ့ဒီဒုက္ခကလွတ်ဖို့ထွက်ဖို့ဆိုတာဟာပါရီကုံဆုံးပါတော့ခန္ဓာတီးတဲတဲပြနေတဲ့သဘာဝတရားတွေပါလုံးတဲ့သဘာဝတရားတွေနော်ခန္ဓာတဲပြနေတဲ့သဘာဝတရားတွေချုပ်ငြိမ်းမှခန္ဓာကချုပ်ငြိမ်းတယ်ခန္ဓာချုပ်ငြိမ်းမှလည်းပါချုပ်ငြိမ်းမှတော့ဒုက္ခချုပ်ငြိမ်းပဲဟုတ်ကဲ့အဲ့တော့ခန္ဓာကိုပါရီနဲ့တဲနေရတော့ဓာတ်ပြနေတယ်ရုပ်ခန္ဓာကိုဘာနဲ့တဲရတော့ယုတ်တယ်နဲ့ဉာဏ်ခန္ဓာကိုဗာနဲ့တဲ့အနန္တနဲ့တဲပါလေအဲ့ဒီလိုယုတ်ခန္ဓာဉာဏ်ခန္ဓာတွေကိုတဲပြီးတော့ပြီးနေတာဘုသူသွားအားလုံးကံသွားအားဟုတ်ကဲ့လားယုတ်ခန္ဓာဉာဏ်ခန္ဓာတွေကိုတဲပြီးနေတဲ့အားကဘာသွားအားလုံးဉာဏ်သွားကံသွားအားအဲ့ဒီကံသွားအားဆိုရလေတခြားကရောက်လာတာမဟုတ်ဘူးဒီယုတ်ဒီနန်ဒီပါတယ်နော်ပူကျွဲပြီးတော့အလုံးလုံးနေလို့ပါတယ်နော်ကံဒီဖြစ်တာအဲ့ဒီကံဒီကထွက်ပေါ်လာတဲ့ပါတယ်နော်သွားအားကြီးဟုတ်ပါလား 哎呦，哎，你敢说阿里心里为了咩？啥来着？就说阿里就得的，难说阿里难得的，你让皮包你咩？你让皮包有那么高度啊？不会水平的低头咩？好个啦，啊不会水平的低头哪会就跑了？看呐，喏，有得罪啊不会水平的低头也会就跑了。就看啦，难得的不会水平的技巧呢，难看啦。哎，你如果不会水平去拉比哟，又不会水平，难不会水平不好比哟，六点看见了把你包了，干嘛好嘞？六点包了嘞，包了咯，把你出包了咯，干双阿里出的，哎，你干双阿里个会特别哟，把你介绍比哟。修改队伍，比赛会的，难得队伍，比赛会的，艾里路雷内的这波戏的，好个，艾里路雷内的这把我这样哈，好戏的，多多来位阿古鲁，这样个内比哦，真内的呀，来办内的这一下苦，你熬么这样人，不住人都一年呢，路嘛不念难哦，喏，阿古这样个。这里恰恰，你办理了这把我这样，好个了，哪里的？就看那里破西米的，能看那里破西米的，就看那个破西的哈，有的的那破西的，能看那个破西的哈，难得的那破西的，就看那里能看那里六七拉比索因，有那那那不包月发了个。လုတ်ကြည့်လုတ်ကြရတယ်အဲ့ဒီလုတ်အလုတ်ကြည့်လုတ်တိုင်းလုတ်တိုင်းဒီအလုတ်ကဘာတွေထုတ်ပေးနေလဲစွမ်းအားတွေထုတ်ပေးတယ်အဲ့ဒီစွမ်းအားတွေကိုဘာစွမ်းအားခေါ်လဲကံစွမ်းအားတွေကမ္မပတ္တိတွေအဲ့ဒီကမ္မပတ္တိတွေရှိနေသေးသမျှဘာတွေပေါ်နေမှာလဲယုတ်တတ်တယ်လေပေါ်နေမယ်နန္ဒတ်တယ်လေပေါ်နေမယ်အဲ့ဒီလူစက်ကဘာလုပ်နေတာလဲလဲနေတယ်အဲ့ဒီလူစဉ်ဆက်မပြတ်လဲနေတဲ့သဘောဟာပုဂ္ဂိုလ်တိုင်းမှာရှိနေတယ်ဟုတ်ကဲ့သို့သောပုဂ္ဂိုလ်တိုင်းမှာဒီဆက်လဲနေတာကိုဉာဏ်ကမမြင်နိုင်ဘူးเนาะပုဂ္ဂိုလ်တိုင်းဒီဆက်လဲနေတာကတော့အမှန်တရားပဲเนาะအာရီလဲနေတာလို့ကံစွမ်းအားဖြင့်ယုတ်တ္တိကပေါ်လာတယ်နန္ဒတ္တိကပေါ်လာတယ်ယုတ်တ္တိကအဖွဲ့ဖွဲ့တော့ယူပခန္ဓာဖြစ်တယ်နန္ဒတ္တိကအဖွဲ့ဖွဲ့တော့နမခန္ဓာဖြစ်တယ်နမခန္ဓာနဲ့ယူပခန္ဓာတွေပူးပေါင်းပြီးဆောင်ရွက်တိုင်းဆောင်ရွက်တိုင်းအလုပ်တွေဖြစ်တယ်အဲ့ဒီအလုပ်တွေကဘာကြီးထုတ်ပေးရလဲစွမ်းအားတွေထုတ်ပေးတယ်အဲ့ဒါယူပါခေါ်တော့ကမ္မတ္တိကမ္မတ္တိဖြီးတိုင်းတစ်ခါဘာကြီးထွက်ပြန်ယုတ်တ္တိထွက်နန္ဒတ္တိထွက်အဲ့ဒီလိုစေရဟလဲနေတာကတော့အမှန်တရားပဲသို့တော်လေဒီစေဟာလဲနေတဲ့အမှန်တရားကိုဒီလူတ္တဝါကမသိနိုင်မမြင်နိုင်ဘူးเนาะ။ဘာဖြစ်လို့လဲ?ဉာဏ်အာနေတယ်။ပြီးတော့ဒီလူသုတ္တပညာမျိုးလဲမရဘူးဘူးเนาะ။မရဘူးတော့လည်းပဲမစင်ကျင်နိုင်ဘူးမစင်စားနိုင်ဘူး။ဟုတ်လား။မစင်ကျင်နိုင်မစင်စားနိုင်တဲ့သဘောကိုပါခေါ်တော့အဝိဇ္ဇာเนาะ။စင်ကျင်နိုင်စင်စားနိုင်တော့ပါခေါ်တယ်။ဝိဇ္ဇာအဲ့ဒီဝိဇ္ဇာအားကြီးပါဖြစ်လာတယ်ကောင်းလာအောင်ကောင်းလာအောင်ကျွန်တော်တို့အခုကြိုးစားနေเนาะဝိဇ္ဇာဉာဏ်အားကြီးကောင်းလာမှဘာတွေကိုသိလာလဲသတ္တဘောတွေသိလာเนาะအဲ့တော့အခုပြောတဲ့5ပါးဟုတ်ကဲ့လားပါတယ်ဗျာစကား5ပါးเนาะအာယု5ပါးစိတ်5မျိုးဘယ်နှခုရှိလဲ15မျိုးရှိတယ်အဲ့ဒီမှာကျမ်းနေတာကမနောဓာတ်မနောဝိညာဏဓာတ်ဓမ္မဓာတ်ဒီသုံးခုရှင်းပါလေဟုတ်ကဲ့အဲ့ဒီခါကတော့ဖြစ်ရင်ကျွန်တော်တို့ဒီသင်္ကြန်တင်တဲ့ပုဂ္ဂိုလ်များမှမှပို့ပြီးတော့ဒီမနောဓာတ်ရဲ့မနောဝိညာဏဓာတ်ရဲ့ဓမ္မဓာတ်ရဲ့ကိုသိပါအဲ့ဒီမှာဘယ်လိုပြောရလဲဆိုတော့စကားလုံးလေးမှာမနောဓာတ်နဲ့မနောဝိညာဏဓာတ်ကိုအောင်ကြည့်ရအောင်နော်မနောမှာဝိညာဏခေါ်တဲ့သိမှုသဘောလေးပါရင်ဘာခေါ်လဲမနောဝိညာဏသာသို့တော်လည်းပဲမနောဤကိစ္စသက်သက်ကိုယ်သာဖြင့်ဆောင်ရွက်ရင်သူ့ကိုဘာခေါ်လဲမနောဓာတ်အဲ့တော့သဘာဝပဲ2မျိုးလုံး2မျိုးเนาะဘာတတ်နဲ့ဘာတတ်တော့မနောဓာတ်နဲ့မနောဝိညာဏသာ မနောဝိညာဏတတ်တဲ့မှာသိရစွာအားမပါဘူးသူကမနောကိစ္စအလုပ်ကိုပဲလုပ်တာနော်အဲ့ဒါလေးကိုတိတိကျကျကိုယ်အောင်ကြည့်ရမယ်။ဘာနဲ့ဘာနဲ့လို့မနောဝိညာဏနဲ့မနောဓာတ်နော်မနောဓာတ်ကသိမှုမဟုတ်ဘူးနံကိစ္စအလုပ်ဖြစ်အောင်လုပ်ပြတာနော်အဲ့ဒီမှာအဲ့ဒီမှာဘယ်လိုဖြစ်တာလဲဆိုရင်အခုဝင်လာတဲ့ဗာလေးတော့အတန်ခိုင်းလေလူပြောက်ကအိပ်ပျော်နေတယ်ဟုတ်လားအိပ်ပျော်နေတော့တစ်ပင်အောက်မှာအိပ်ပျော်နေတယ်တစ်ပင်အောက်မှာအိပ်ပျော်နေတယ်တည့်တည့်ချူချလိုက်တော့မြေကြီးနဲ့တည့်ကြီးနဲ့ရိုက်တဲ့အတန်လေးကိုပါတယ်နော်နားကခံယူလိုက်တယ်နားကခံယူလိုက်တော့အိပ်ပျော်တဲ့နေရာပါဖြစ်လာတော့နိုးတယ်နိုးတော့လည်းပဲအဲ့ဒီလာတဲ့အာယုံကြီးနားမှာလားမျက်စိမှာလားလို့သူပါလို့ပါတာနော်စဉ်းစားရတယ်စဉ်းကျင်ရတယ်ဟုတ်ကဲ့လားအဲ့ဒီလိုစဉ်းကျင်တဲ့စိတ်နော်တရားငါးပုံမှာဘယ်ကဝင်တဲ့အာယုံလို့လို့စဉ်းစားတာဟုတ်ပါလားအဲ့ဒါကိုပြင်စထွာတာဝိဇံလို့ခေါ်တယ်အဲ့ဒီစိတ်ဟာမနောစိတ်နော်မနောဝိညာဉ်ဟုတ်ဘူးနော်အာယုံဘယ်ကဝင်တာလို့ကြည့်အောင်လို့လို့သူ့ကိုပါခေါ်တယ်မနောတရားဝိစဉ်ပြင်စတော်ဝိဇံအဲ့ဒီလိုပဲဒီအတန်လေးကြားတာအဲ့ဒီအတန်လေးကြားတာပါတော့သောတဝိညာဉ်နော်သောတဆိုရဲဒီအကျာတက်လေးကိုသိလို့သူ့ကိုပါခေါ်တော့သောတဝိညာဉ်ဒါပေမဲ့အဲ့ဒါလေးဆက်ပြီးအလုံးလုံးဖို့လက်ခံတဲ့စိတ်ကလေးတံပတိဆိုင်ခေါ်တယ်တံပတိဆိုင်ဆိုရယ်လက်ခံတဲ့အလုပ်ပါသိတဲ့အလုံးမဟုတ်ဘူးအကြောင်းမလို့သူ့ကိုလည်းပါခေါ်လို့မနောဓာတ်နော်အဲ့တော့ပြင်စတော်ရဝိညာဉ်နဲ့မနောဓာတ်ဆိုရင်ကတံပတိဆိုင်တို့ကမနောဓာတ်သူကျန်တဲ့ဟာတွေကမနောဝိညာဏဓာတ်သူနော်ဓမ္မဓာတ်ဆိုတာသူမနောဝိညာဉ်အာယုံပြုတဲ့တဘာဝကိုဓမ္မဓာတ်နော်အဲ့တော့ဒါတော့အဲ့ဒီကိစ္စလေးတွေမှာတဘာဝတရားတွေအလုံးလုံးနေတာတွေပါတယ်ဓာတ်တွေနော်ယုတ်ဓာတ်တွေနန္ဒတွေယုတ်ဓာတ်နန္ဒတွေစဉ်ဆက်မပြအလုံးလုံးနေရလို့ရလို့မရနားလို့မရမို့လို့ပါတယ်နော်ဒုက္ခပါနော်အဲ့တော့ဓာတုတွေဒုက္ခရောက်နေတာကိုဉာဏ်ကမြင်ရမယ်ဟုတ်ပါလားသာဓုတွေကဘာလို့ဒုက္ခရောက်နေရလဲစဉ်ဆက်မပြမယမနာအလုံးလုံးနေရလို့ပါဟုတ်ကဲ့အဲ့တော့ကျွန်တော်တို့သမမိတ်ဆွေအားလုံးဒီနော်ဒီဓာတ်တွေအကြောင်းကိုနော်ယူပဓာတ်တွေနာမဓာတ်တွေအကြောင်းကိုသိသိချာချာစဉ်းစားပြီးတော့မိမိတို့ဉာဏ်နဲ့အသိဉာဏ်တွေနဲ့မြင်၍ဖျားခြင်းဟောကြားသောဒေသနာတော်များကိုနာလေသဘောပေါက်၍အသိဉာဏ်တော့ပါတယ်အရိယာတို့ဒီနေ့တို့ရောက်သည့်တိုင်အောင်ကျူစွာအထုတ်နိုင်ကြသောသူတော်ကောင်းများဖြစ်ကြပါစေ။ဘုရားသာသနာပြည်ရန်သိခဲ့သူဘုရားသာသနာပြည်ရန်သိခဲ့သူဩဃသာသနာစီရန်သိခေတုသာတုသာတုသာတု